ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာပြည်ခီးစဉ်အတွင်းအရင်ဆုံးစီးရဲမတည်ငြိမ်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုဦးစားပေးအလေးထားတွားရောက်ခဲ့တဲ့အပေါ်ကြိုးဆိုကြောင်းနဲ့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့မျိုးလင်းကျောင်းဒေသခံတွေကပြောပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့မြန်မာခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့မယ်လို့မျိုးလင်းကျောင်းရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်မဆုမုံကတင်ပြထားပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှာတော့ဘူဒီတော်မောင်းနှုံးကိုတွားရောက်ခဲ့ပြီးတော့ရခိုင်ဒုက္ခသည်တွေပန်းတော်ပြင်ကမွတ်စလင်တွေပါဝင်ဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ရင်ဆိုင်နေရတဲ့အကျပ်တဲတွေတောက်တုံးရင်ပါဝင်လိုအပ်နေတဲ့လူသားချင်းစာနာမှုအခက်အခဲတွေကိုကူညီပေးနိုင်ရေးဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာ9ရက်ကြာသူ့ရဲ့မြန်မာပြည်ခီးစဉ်စတင်ချိန်မှာပဲလူမျိုးရေးဘာသာရေးစံတဲ့ပဋိပက္ခတွေဖြစ်ပွားခဲ့ရာလက်ရှိမှာလည်းစီးရဲတက်မှမှုတွေဖြစ်နေဆဲဖြစ်တဲ့ရခိုင်ပြည်နယ်ကိုပထမဆုံးအလေးပေးတွားရောက်ခဲ့တဲ့အပေါ်ကြိုဆိုကြောင်းကမန်မျိုးသားတိုးတက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတင်ွေကပြောပါတယ
်သမဂ္ဂလူသားချင်းစာနာပြီးတော့လာရောက်အောင်ဆောင်ဆန်းနေဆိုတော့ကြိုဆိုရမှာပါကျွန်တော်တို့ကလေနောက်တစ်ခုကပုံမြေတွေမှာဖြစ်နေတဲ့အနေအထားတွေကိုဝင်ဆင်းပြီးတော့ဒါလိုက်ပြီးစုံစမ်းတဲ့အခါကျတော့လက်ရှိပဂရိအခြေအနေကိုလည်းဒါသူ့အနေနဲ့သိသွားတဲ့အခါကျတော့ဘယ်လိုကူညီဆောင်ရွက်ပေးရမလဲရခိုင်ပြည်သားတွေရဲ့အခုလက်ရှိစစ်ဘေးစစ်ချောင်းအနေအထားတွေရောအနောက်တစ်ခါ2019မှာဖြစ်ခဲ့တဲ့တစ်ဖက်နိုင်ငံကိုထွက်ပြောတဲ့လူတွေရဲ့အနေအထားရောပြည်ပြင်းမှာအနေအထားကိုဟိုဒါသူတိတိကျကျသိသွားမဲ့အနေအထားဖြစ်ပါတယ်ဒီအပေါ်မှာတော့ကျွန်တော်တို့လိုအပ်တဲ့အခုအညီလေးကိုသူ့အနေနဲ့လည်းပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဗျဒါကိုကျွန်တော်တို့ကကြိုးစိုးပါတယ်ဗ
ျအခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းကသူတွေနဲ့တွေ့ဆုံခဲ့တယ်လို့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းကမန်မျိုးသားတဦးဖြစ်တဲ့ဦးတင်ွေကပြောပါတယ
်ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကြီးကတဲ့အောင်နေနဲ့အခုလိုလာရောက်တဲ့ဟာကကျွန်တော်တို့ဟိုမတူကွဲကြတဲ့တစ်ဖက်နိုင်ငံကိုကျွန်တော်တို့ဟိုခိုးလုံရောက်ရှိသွားကြတဲ့မွတ်စလင်အတိုင်းဝိုင်းရတော့နှုတ်နှစ်ဖက်အကျိုးရှိမဲ့အနေအထားတွေကိုအလုံးတစ်ခုဖြစ်အောင်ပုံပေါ်ဖို့လည်းရောက်လာတယ်လို့ကျွန်တော်နည်းနည်းယူဆပါတယ်အဲ့တော့နောက်တစ်ခါကျွန်တော်ရခိုင်ပြည်နယ်မှာကဒေသမတည်ငြိမ်မှုတွေအနေထားတွေလက်ရှိဖြစ်ပေးစစ်တမ်းအနေထားတွေကလည်းတက်ရောက်မှုတွေရှိနေတဲ့အခါကျတော့ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့ပြီးရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ပုတ်ကူညီမှုတွေဆေးဝါးတွေစားမျက်ရိတ်ခါတွေလူသားချင်းစာနာမှုတွေကူညီတွေပေးရေးလုပ်ငန်းတွေမှာဟိုဒါအထောက်အကူဖြစ်ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဧပြီလဂုံပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသူတွားရောက်ခဲ့တဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကကုလသမဂ္ဂဆိုင်ရာမဟာမင်းကြီးကိုသူတို့နေရရေးပြန်တိုင်းရေးနောက်အခြေခံလူခွင့်ရေးနဲ့နိုင်ငံသားတန်းတူခွင့်ရေးရဖို့ကိစ္စတွေကိုမြန်မာပြည်ခီးစဉ်အတွင်းမြန်မာဆိုရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခြင်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုခဲ့တဲ့အချက်တွေကိုဆွေးနွေးနိုင်ခဲ့လိမ့်မယ်လို့မျှော်လင့်ကြောင်းလဲရိုဟင်ဂျာဒုက္ခသည်ဦးအစ္စလမ်ကပြောပါတယ
်။ဘုရားဒေဗိုဂရန်ဒီယာယခင်မြန်မာဆိုရနဲ့ကျွန်တော်ရိုဟင်ဂျာဒုက္ခသည်အရေးကြီးစာဆွေးနွေးမယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ။မြန်မာဆိုရပေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာကျွန်တော်ရဲ့ဒုက္ခသည်အရေးကြီးစာရှင်းလင်းအောင်ဆွေးနွေးရဖို့အော်ကျွန်တော်ဒီလိုညာတော့ကလေးကမနေ့ဆက်ဆံနေကြီးကိုကျန်လာရတဲ့ဆွန်ရပြပေါ်တဲ့မမဆေးရနဲ့ဆင်းနေပြီးတော့အမြင်ဆုံးဆွန်ရနိုင်ရတဲ့ဆိုတော့ညော်လင်းပါတယ်ခင်ဗျာ။နောက်ဆွန်မှုဖြစ်လေကျွန်တော်ရဲ့ reputation အမြင်ဆုံးစနိုင်အောင်ကျွန်တော်လည်းတောင်းဆိုကြည့်ပါလေ။ဒါကလေးဆိုရင်ကျွန်တော်ရဲ့နေငင်းကြီးကိုကျွန်တော်ပြင်ကြည့်ပါလေ။နောက်ကျွန်တော်ပြန်တဲ့အချိန်မှာကျွန်တော်ရဲ့အတဲဘေးကင်းမှုကိုရှိစေရမယ်။အာကျွန်တော်ရဲ့ငွေရရှိခဲ့တဲ့မူလနိုင်ငံသားအခွင့်အရေးပြန်လည်ရရှိစေရမယ်ကျွန်တော်ရဲ့မူလစိတ်ရောကိုပြန်လည်မြေတောင်ပြန်ရှိစေဖို့အတွက်ကျွန်တော်ကတောင်းဆိုခြင်းပါတ
ယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတိတ်ချောက်သွားကြတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုလည်းတွားရောက်ဖို့ရှိပါတယ်ရှင
်မဆုမမရှင်